စီရီပနိပခါတွေရှိခဲ့တဲ့ရှင်းပြနေဘလာဝါမြို့နယ်မှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့လက်ရှိရှင်ထိလမ်းပန်းဆက်သွေးရတယ်မဖွင့်သေးတာကြောင့်ဒေသခံတွေခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မှာရွေးကောက်ပွဲပြန်လည်ကျင်းပပေးဖို့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံကြိုဆိုပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့ရှင်းပြနေဘလာဝါမြို့နယ်မှာတော့လမ်းပန်းဆက်သွေးရတဲ့ခက်ခဲနေစေဖြစ်ပါတယ်မနေ့ကလည်းပလောက်ဝမြို့နယ်ဒုံလဝကျေးရွာတွင်ကအမျိုးသမီးတူကလေးမွေးဖွားပြီးသွေးလွန်နေတာကြောင့်ပလောက်ဝစီရင်ကိုပို့ဆောင်ရမှာလန်ကီကြံ့ကြပြီးတည်ဆုံသွားခဲ့တယ်လို့ဒုံလဝဒေသခံဦးမေလင်းကပြောပါတယ်
။အဲသူတို့ပြောတာကဆက်လက်နဆင်းတယ်ဒီလိုပြောတယ်ဟိုဂိတ်ကမှဆက်စီရမှာဒီမှာစိုက်တာပါတာဖက်ပုံတာဆက်ရောက်ပါရောဆိုအတူကြားတယ်လို့ဒီလိုပြောတယ်သူတို့ကဒီဒလမေကိုရှားတယ်ဒလမေကတော့ဆေးတွေပါလိမ့်မရှိဘူးဆိုပြီးတော့ပလက်ဝဆက်တယ်လေပလက်ဝဆက်ဆက်တဲ့ဟိုလက်မှာကအရှင်မြန်ကရောက်မနေရမှာမရောက်ဘူးဒီလိုပဲခက်ခဲကြုံရတယ်ဒီလိုပြော
အသက်30ကျော်ရှိတဲ့အဲ့ဒီမျိုးသမီးဟာမနေ့ကမနေ့ပိုင်းမှာကြေးရွာတင်ကလေးမွေးဖွားစဉ်အရေးပေါ်ရှိနေကြောင်းပလက်ဝဆေးရုံကိုပို့ဆောင်ခဲ့ပေမဲ့ကလေးနဲ့မိခင်ပါတည်ဆုံးခဲ့တယ်လို့ပလက်ဝမျိုးနဲ့ဆေးရုံအောက်ဒေါက်တာစုထက်ဝင်းကပြောပါတယ်
ကွန်မန်ဒါဒေါနာဝါမဆလာတဲ့ကွန်မန်ဒါမျိုးသမီးကကျွန်တော်ရှိကိုညနေ၄နာရီခွဲရောက်တယ်ခင်ဗျ။ဟုတ်၄နာရီခွဲရောက်တော့တော့တည်နေပြီ။အဲလမ်းမကြီးကတည်တဲ့ပုံစံဖြစ်နေကြ။သူတို့မေးရတော့အဲဒီကန်းသားကြီးကတော့စကားမေးလို့ရတယ်။အဲ့နောက်ပိုင်းခေါ်လို့မရတော့ဘူးလို့ပြောတယ်။ကလေးကတော့သူတို့ကအိမ်မောင်မွေးခဲ့တယ်ကြ။အိမ်မောင်မွေးတာအဲ့ဒီကျွန်တော်ဒီလိုလာတဲ့မနေ့ပိုင်းမှာမနေ့9နာရီမှာကလေးမွေးတယ်ပြောတယ်။သူတို့ပြောတာတော့9လနဲ့မွေးတယ်ပြောတယ်။ကျွန်တော်လည်းကလေးလည်းပါမလာဘူး။ကလေးကလည်းအတူတည်းမွေးတယ်ပြောတယ်။ကြာမှမွေးတာပေါ့နော်။ကျွန်မမွေးမွေးပြီးခါကြတော့မှသူတို့ကအချင်းမကြဘဲနဲ့အချင်းတန်တိုင်းနဲ့တွေးတွေ့တုံတွေ့လို့ဆိုပြီးတော့မှဒီဘက်ကိုသွားကြတာ
အဲ့ဒီမျိုးသမီးကိုလမ်းမှာတက်မတော်ကစစ်စစ်နေတာကြောင့်အရှင်မီဆေးရုံမရောက်လို့တည်ဆုံးခဲ့ရတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါမယ်ပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကတော့အရေးပေါ်ရှင်တွေကိုတော်လာဖို့ခွင့်ပြုထားပါမယ်လုံခြုံရေးတပ်ဖွဲ့ဝင်တွေမသိရှိတာဖြစ်နိုင်တယ်လို့ပြောပါတယ
်ဟုတ်ပေါ်အရေးပေါ်လူနာပို့တာတို့အဲ့လိုမျိုးဟွာဆိုတော့သူကကိုကြည့်မယ်လို့ပြောပြတာပါတမမှုကိုယ်တိုင်းအဲ့လိုမျိုးရေးပေါ်ဆိုတော့တဲ့ချင်းဆိုသူ့စက်ပါတဲ့ကိုကြည့်မယ်အဲ့လိုတော့မှာထားပါတယ်ဒါပေမဲ့အောက်ချီပါတော့လေအဲ့ဒီတင်းပြရတဲ့စီစီဟိုပေါ့စီချီမာလေစီမာပေါ့နော်ဟိုပေါ့တုံးချင်းအဆောင်သာရောတင်ရပြီသူကရောစီစီစီချီမာလေစီမာဟိုအဲ့လိုတော့အနေထားတော
့ပလောက်ဝမျိုးနဲ့တွင်းမှာကုန်းလိုက်ရေလန့်တဲ့ပြန်မဖွင့်သေးတာကြောင့်ကုန်းစင်းလုံးတွေလည်းမြင့်တက်နေသလိုဒေသခံတွေရဲ့ကျန်းမာရေးနဲ့စောက်ဝတ်နေရေးတွေလည်းခက်ခဲနေတယ်လို့ဒေသခံဦးမင်းလင်းကပြောပါတယ်
။ကလဒံမြေကိုပဲအဓိကထားပြီးတော့တွားရတယ်လေ။ဟိုတွားလို့လာလို့ခက်ခဲကြုံရတာကဟိုဂိတ်တို့ဘာတို့မှအဆက်ရှိတာကို။အော်ကျွန်တော်တို့ကလမ်းဖွင့်ဖို့တော့လိုတာပဲ။ဟိုလွယ်လွယ်ချွတ်ချွတ်တွားဖို့ရလို့ရှိရင်ကျန်းမာရေးအခက်ခဲရောကျွန်တော်တို့နေမျိုးကဒီလိုကျန်းမာရေးဌာနနဲ့ရှိပေမဲ့ဒီလိုတောက်ဖွားတို့ဘာတို့ဟိုအခုဆုံးလုံးမှာတယောက်ပြည့်ဆိုတော့အခုဆုံးတော့လမ်းအချိန်နဲ့ဟိုတွားရလာရတာကအခက်ခဲဆိုတော့သူတို့လည်းမလာဘူးလေ
ပလောက်ဝမြို့နယ်အောက်ရှောင်းမှုဦးအောင်လောဟာကတော့တိုက်ပွဲတွေညင်တက်နေတယ်ဆိုပေမဲ့လမ်းခီးတွေကတော့တယဝင်တွားလာလို့မရတဲ့အနေအထားရှိနေတယ်လို့ပြောပါတယ်
။ဟောကွန်ပျူတာတောင်းပြီးမှလည်းတွားတယ်ပေါ့လုံခြုံရေးရဆိုတော့သူတို့ကဟောပေါ့အစိမ်းဟောပေါ့မသိင်္ဂါဆရာဒီစိမ်းဒီစိမ်းအဲ့ဒါလေးစီးစီးမှဒီဟာ၆ခိုင်ချက်ပြီးတယ်၆ခိုင်ချက်နဲ့ပဲသူကအများကြီးသူကတော့ဟိုအကြောင်းကိုပုံကြောင်းကိုဒီလိုပဲတွားတယ်ဆိုတော့လုံးကတော့တွားလို့တရားဝင်တော့တွားလို့ရသေးတယ်ဒါမဲ့ဟိုစီးပွားရေးကုန်သွယ်မှုလုပ်တဲ့ဟိုကပေါ့စီးပွားရေးသမားရှိတဲ့နေရာတော့တွားလေးရှိပါတယ်ဟုတ်ကဲ့အဲ့ဒါတော့ဟိုဒီများမျိုးတွေလို့ဟိုကပေါ့လွတ်လပ်လိုက်တွားလာစီးပွားလုပ်လို့မရတဲ့အနေအထားရှိတော့ဟုတ်တော့
အခုလိုတိုက်ပွဲတွေရပ်ဆိုင်းနေတဲ့ရှင်နေမျိုးမှာ Flower Pack လမ်းပန်းဆက်တွေရေးတွေကိုပိတ်ပင်ထားသေးတာကြောင့်ဒေသခံတွေစောက်ဝတ်နေရေးစီးပွားရေးနဲ့ကျန်းမာရေးအတွက်ခက်ကြုံနေရပြီးကုန်းလိုင်းရေလိုင်းတွေပြန်လည်ဖွင့်ပေးဖို့ဒေသခံတွေကမျှော်လင့်နေကြပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်